Welcome to the Voice of America in Burmese.
Mingla wa shin. 2019 ခုနှစ်ဒီဇင်ဘာလ14ရက်စနေနေ့က VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုနှစ်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဝင်းမဲမှာကိုကျော်ကျော်သိန်းနဲ့တူဒီနေ့ခြေတင်ရသတင်းတွေကိုပြောပြပေးမှာပါ။ဒီနေ့ထူခြားတဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတကိုတရားစွဲနေရေးအောက်လွှတ်တော်မှာအစောဆုံးအနေနဲ့ရှေ့ပတ်ထဲမဲခွဲဖို့အလားအလာရှိနေပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရသွားပါပြီ။ဒီချိန် EU ဥရောပသမဂ္ဂကနေခွဲထွက်တာကြောင့်ကွဲပြဲနေတာတွေကိုကုစားပေးမှာပါလို့မဲနိုင်ရလိုက်တဲ့ဝန်ကြီးချုပ် Boris Johnson ကဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမခွန်ညိုရေး
။ကောင်းပါပြီရှင်။အခုမြန်မာပြည်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာအမှုဖွင့်ထားတာကိုရန်ကုန်လူထုကဘယ်လိုရှုမြင်သုံးသပ်ကြပါသလဲ
။ကျွန်တော်ဘက်ကတော့အမှန်တရားဖြစ်လာလိမ့်မယ်ထင်တယ်။ဒါပေမဲ့အဖြစ်မရှိဘူးလားဆိုတော့ရှိတင်တော့ရှိကြမယ်လေ။လုံးလုံးကြောင်းဆန်းကြပုံပွဲထားတာလည်းမဟုတ်ဘူး။
အငြိမ်းစားဝင်တဲ့ဥစုသိရဲ့ယူဆချက်နဲ့တူနားဆင်နိုင်ပါတယ်။တခါရခိုင်ပြည်နယ်ထဲမှာစစ်ပီးရှောင်ဒုက္ခသည်တွေနေစဉ်တိုးလာနေပြီးသူတို့အတွက်ကျန်းမာရေးနဲ့လုံခြုံရေးစိုးရိမ်စရာအခြေအနေနဲ့တူထိုင်းနိုင်ငံကရာဘာဂျန်တစ်ခုမှအလုပ်မြန်မာအလုပ်သမားတွေကိုခြံရှင်ရဲ့မြေကတိုက်ခိုက်ခဲ့လို့ထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းကိုလည်းသိကြရပါမယ်။အဲ့ဒီနောက်ကပ္ပသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေကိုလည်းနားဆင်ရမှာပါရှင်။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါမယ်ရှင
်။အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်နှစ်ခုလုံးကိုအောက်လွှတ်တော်တရားရေးကော်မတီမှအတည်ပြုပြီးအောက်လွှတ်တော်တစ်ခုလုံးမှမဲခွဲဖို့အစောဆုံးအနေနဲ့ရှေ့ဘက်မှာဖြစ်ဖို့လမ်းပွင့်သွားပါပြီ။ပါတီတွေဥဆောင်မှုအတိုင်းဒီမိုကရက်အများစုရှိတဲ့ဒီအောက်လွှတ်တော်ကော်မတီမှာထောက်ခံမဲ့23မဲ၊ကန့်ကွက်မဲ့18မဲနဲ့သမ္မတဒေါ်နယ်ထရမ့်ကိုအာဏာလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနောက်ဆက်မှုဆိုတဲ့အမှုနှစ်ခုနဲ့ဆွဲဖို့မနေ့ကပဲအတည်ပြုပေးလိုက်ကြပါဒီအတည်ပြုလိုက်တဲ့အမှုနှစ်ခုဟာအောက်လွှတ်တော်ကိုအခုရောက်သွားပြီလို့အဲ့ဒီမှာဆက်လက်ညှင်းခုန်ဆွေးနွေးကြပြီးအောက်လွှတ်တော်တစ်ခုလုံးမဲနဲ့တရားစွဲတဲ့မသင့်ရှေ့ဘက်ဗိုလ်ထုနေလမှာဆုံးဖြတ်ဖို့အလားအလာရှိနေပါလေအခုလိုတိုက်ခန့်ဒီမိုကရက်အများစုရှိတဲ့အောက်လွှတ်တော်မှာမဲခွဲအနိုင်ရလိုက်ရင်တော့သမ္မတကိုတရားစဆွဲနိုင်ပြီးအထက်လွှတ်တော်ခုံရုံးတစ်ခုမှရှေ့နှစ်ထဲတရားရင်ဆိုင်ရဖို့ရှိနေပါလေဒီအောက်လွှတ်တော်တရားရေးကော်မတီမဲခွဲအတည်ပြုပြီးမှအင်ဂျီရောပြောခွင့်ရအမျိုးသမီးစတက်ဖနီဂရက်ရှမ်ကဒီမဲခွဲမှုကိုကြေညာချက်ထုတ်ကန့်ကွက်လိုက်ပါတယ်ပြောခွင့်ရဂရက်ရှမ်ကအခုလိုအောက်လွှတ်တော်မှာအတင်းတက်တုတ်ရိုက်မဲခွဲပြီးသမ္မတကိုတရားစွဲဖို့လုပ်နေတာကရှက်ဖို့ကောင်းတယ်အစိုးရပါတီ Republican အများစုရှိတဲ့အထက်လွှတ်တော်ကြမှာပဲအခုအောက်လွှတ်တော်ကော်မတီမှာမရခဲ့တဲ့မျှတတဲ့စီရင်ကြံ့မှုတွေရမယ်လို့သမ္မတကမျှော်လင့်ထားကြောင်းပြောပါတယ်။ကြတာပရိနေတုံကတော့ဒီပုံမှန်တွေနဲ့တရားစွဲရေးထောက်ခံမထောက်ခံ Democratic Republican Party အမတ်တွေကြားညာဘက်ရောက်တဲ့အထိ14နိုင်ကြောင်းပြင်းပြင်းထန်ထန်ဆင်တွေ့ညှဉ်းခုံခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်နဲ့တရုတ်တို့တောက်ကြနေကတရားစီရင်ကြံလိုက်တဲ့ကိုယ်တော်ရေးဆိုင်ရာသဘောတူညီချက်ဟာအမေရိကန်နိုင်ငံသမားတွေအတွက်တကယ်ကြီးမားတဲ့အကျိုးကျေးဇူးရစေပြီးပိုကြီးတဲ့လက်ထွန်ဆက်တွေကိုလိုက်ရှာဝယ်ကြရမယ်လို့တော့မှသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒီလိုနဲ့သဘောတူညီချက်ဟာစိတ်ကိုကောင်းလွန်းတဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့သမ္မတထရမ့်ကသူ့ရုံးခန်းမှာတင်နောက်တွေကိုပြောပါတယ်။ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ပထမဆင့်မှာပါမဲ့စာသားတွေနဲ့တစ်ဖက်နဲ့တစ်ဖက်ကုန်သွယ်ကွန်တွေနောက်ထပ်ချမှတ်တာမလုပ်ဖို့သဘောတူလိုက်ကြပြီလို့နိုင်ငံတော်ဝန်ရှိသူတွေကအတိအကျညင်ညာပါတယ်။သဘောတူညီချက်ရအမေရိကန်ရဲ့စိုက်ပျိုးရေးစွန့်အင်နဲ့စီးပွားကဏ္ဍထုတ်ကုန်တွေကိုတရုတ်ကပူဝဲမှာဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။စက်ပြိုးရေးကဏ္ဍထုတ်ကုန်တွေတင်ပို့တာကပဲသိမ့်နေကြခဲ့မှာစုစုပေါင်းဒေါ်လာဘီလီယံ50အထိရှိနေလို့သမ္မတထရမ့်ကပြောပါတယ်။ဒီသဘောတူညီချက်ကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာနဲ့တရုတ်ဒုတိယဝန်ကြီးချုပ်လူဟီတို့ဇန်နဝါရီလပထမပတ်တွင်ဝါရှင်တန်မြို့တော်မှာလက်မှတ်ရေးထိုးဖို့ခန့်မှန်းထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ
်။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်ရေး Brexit ကိစ္စပေါ်နိုင်ငံအတွင်းမှာအကွဲကွဲပြားပြားဖြစ်ရတဲ့အခြေအနေကိုပြန်ပြီးကုစားသွားမယ်လို့ဝန်ကြီးချုပ် Boris Johnson ကမနေ့ကအတည်ပြုလိုက်ပါတယ်အတည်ပြုပြောလိုက်ပါတယ်ရွေးကောက်ပွဲမှာအမတ်နေရာအများစုကိုအနိုင်ရလိုက်တာကြောင့် EU ကနေ၈နှစ်ဇန်နဝါရီလကမှခွဲထွက်နိုင်ရေးလှုပ်ဆောင်ဖို့ခိုင်မာသွားပြီးတဲ့နောက်ဝန်ကြီးချုပ် Johnson ကအခုလိုပြောလိုက်တာပါဝန်ကြီးချုပ် Johnson ရဲ့ Conservative Party ဟာအမတ်နေရာစုစုပေါင်း650မှာ365နေရာအနိုင်ရလိုက်တာဖြစ်ပြီးဒါဟာ1989ခုနှစ်မှာအဲ့ဒီအချိန်ကနာမည်ကျော်ပါတီခေါင်းဆောင် Margaret Thatcher အပြတ်သက်အနိုင်ရခဲ့ပြီးကတည်းကဆိုရင်အကောင်းဆုံးရလဒ်ဖြစ်ပါတယ်အဓိကတိုက်ခိုက်လေးပါးပါတီကနှစ်ရာသုံးနေရာပဲအနိုင်ရတာကြောင့်လွန်ခဲ့တဲ့နှစ်နှစ်ကအနိုင်ရသွားတဲ့အရေးအတွက်ထက်59ရာရှော့သွားပါတယ်ဝန်ကြီးချုပ်ဂျက်ဆန်က Brexit နဲ့ပတ်သက်တဲ့ခါးသီးမှုတွေကိုအဆုံးသတ်နိုင်ဖို့အခိုင်အမာကတိပြုလိုက်ပြီးကုစားမှုစတင်ကြဖို့တိုင်းပြည်ကိုတိုက်တွန်းလိုက်ပါတယ်ဥရောပတိုက်ကအဓိကခေါင်းဆောင်တွေက
သူတို့လည်းအစ်စ်ကနေပြန်စဖို့ဆန္ဒရှိတယ်လို့ပြောနေကြပါတယ်ပြင်သစ်သမ္မတအမရန်ယွမ်မက်ခရွန်ကကူညီတဲ့တူညီတဲ့အနာဂတ်တစ်ခုတည်ဆောက်ဖို့အချိန်ရောက်ပြီလို့ပြောပါတယ်ခင်ဗျနယူးဇီလန်နိုင်ငံမှာမီးတောင်ပေါက်ကွဲပြီးတည်ဆုံသွားသူ16ဦးထဲက16ဦးရဲ့ရုပ်အလောင်းတွေကိုမီးတောင်ပေါက်ကွဲပြီး၄ရက်ကြာမှာအကာအကွယ်ဝတ်စုံတွေဝတ်ထားတဲ့စစ်ဖက်အထူးကျွမ်းကျင်သူတွေကတောက်က တွေကိုရယူတာပါအဲ့ဒီနေရာမှာတည်ဆုံသူ10ဦးရှိမယ်လို့ယူဆထားပါတယ်နာဂရေပြင်မှာညှက်ထားပြီးစောင်းဝဲချက်ကိုပျက်စောက်ကြည့်နေတဲ့တင်မောဘော်ကိုမြို့လောင်းတွေတည်ယူသွားပါတယ်မိတော်ဝါကနေအစိတ်အငွေ့တွေထွက်နေစေဖြစ်ပြီးတနင်္လာနေ့ကပေါက်ကွဲမှုလို့မျိုးနောက်ထပ်ပေါက်ကွဲမှုဖြစ်နိုင်သေးတယ်လို့သိပ္ပံပညာရှင်တွေကသတိပေးထားပါတယ်တည်ဆုံသူရဲ့ယုတ်လောင်းတွေကိုဘယ်သူဘယ်ဝါဆိုတာခွဲခြားစစ်ဆေးဖို့အော့ကလန်မြို့ကိုယူသွားပါပြီသူတို့ဟာတနင်္လာနေ့ပြီးတော့ပေါက်ကွဲခြင်းကကျွန်းပေါ်မှာရောက်နေကြတဲ့ဩစတြေးလျနိုင်ငံသားဧည့်သည်တွေဖြစ်မယ်လို့ယူဆထားကြပါတယ်အဲလန်းညွန်နဲ့ခီးတွေကိုကျုံးကိုခေါ်သွားတဲ့မော်တော်ဘုတ်မောင်းသူတို့ရဲ့ရုပ်လောင်းတွေကိုရယူဖို့လည်းစီစဉ်ထားပါတယ်။သူတို့နှူးကတော့နယူးဇီလန်နိုင်ငံသားတွေဖြစ်မယ်လို့ယူဆကြပါတယ်ခင်ဗျာ
။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933၊လိုက်ဒိုမီတာ40 kHz 983ညာလိုက်ဒိုမီတာ48 kHz 6.53 ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အစံရဲ့စနေမနက်ပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနယ်သာလန်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာနေတာဖြစ်ပြီးဒီနေ့စနေနေ့မှာမြန်မာနိုင်ငံကိုရောက်လာပွဲရှိတယ်လို့မြန်မာဆိုရွားနဲ့နှီးစက်တဲ့သတင်းရင်းတွေက VOA ကိုပြောပါတယ်ဒေါက်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အခါကျိုးစုပွဲကြီးလှုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။ဒေါက်ဆန်းစုကြည်ဟာဒီဇင်ဘာလ12ရက်ကြာတာရင်းနေ့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာအပြည့်သက်တင်ပြပြောဆိုခဲ့ပြီးတဲ့နောက်သူ့ကိုထောက်ခံအားပေးဖို့ရောက်နေကြတဲ့ဥရောပတဝန်းကမြန်မာနယ်ပွားတွေနဲ့ကြာတာရင်းနေ့နဲ့တောက်ကြနေမှာခွဲတွေ့ဆုံပြီးကျေးဇူးတင်စကားပြောခဲ့ပါတယ်။ဒါပေမဲ့တောက်ကြနေ့ကနယ်သာလန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့ပြတ်သွားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်မှာမျှော်လင့်မထားတဲ့အကြောင်းရင်းတွေပေါ်လာတဲ့အတွက်တွေးမဲ့အစီအစဉ်ကိုအခုလိုဖျက်လိုက်တယ်လို့ Netherlands Outlook တော်ကကိုကာဘီ Netherlands ပြည်တွင်းသတင်းတွေကဖော်ပြခဲ့ပါတယ်။ ICJ မှာဂမ်ဘီယာကမြန်မာနိုင်ငံကိုတရားဆွဲဆိုပြီးတော့ကြားဖြတ်လုဆောင်ရမှာတွေချမှတ်ပေးဖို့လျှောက်ထားတာကိုဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိ3ရက်အတွင်းကြားနာပွဲ၄ကြိမ်လုပ်ခဲ့ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကဘယ်တော့ထွက်လာမယ်ဆိုတာအတိအကျမသိရသေးပေမဲ့အမြန်ဆုံးကြေညာပေးဖို့ရှိတယ်လို့တော့တရားရုံးဘက်ကပြောထားပါတယ်ခင်ဗျာ
2025ခုနှစ်မတိုင်ခင်ကဗဟဒိုင်းဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြတဲ့ဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်ဂျင်ဘာသာဝင်ပါစီဘာသာဝင်နဲ့ဆစ်ဘာသာဝင်တွေဟာအိန္ဒိယဥပဒေအရနိုင်ငံသားဖြစ်ခွင့်ရတော့မှာဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်ဥပဒေကိုအိန္ဒိယသမ္မတရမ်နတ်ကိုဗင်ကဇာတာပတိနှောင်းပိုင်းမှာလက်မှတ်ရေးထိုးပြီးတော့အတည်ပြုပြဋ္ဌာန်းထားပြီးဖြစ်ပါတယ်ဒါပေမဲ့လည်းအဲ့လိုနိုင်ငံသားဖြစ်ခွင့်ရမယ့်သူတွေထဲမှာမြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေတော့မပါပါဘူး။မြန်မာနိုင်ငံမှာတော့သူတို့ကိုရိုဟင်ဂျာဖြစ်အတိအမှတ်ပြုမထားပါဘူး။ဒီဥပဒေဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကျင့်လို့တဲ့အခြေခံဥပဒေကိုချိုးဖောက်တယ်လို့ဥပဒေထားပါတယ်။တောင်ကြားလေးကဆိုရင်အာဒန်ဒီနယ်မြို့တော်ဂူဝါဟာတီမှာဆန္ဒပြသူ1000နီးပါးတရက်ကြာဆန္ဒခံကန့်ကွက်ဆန္ဒပြကြပါတယ်။ညာမထရမိန်ထုတ်ထားတာကိုဆန္ဒပြသူတွေကအန်တူလာကြောင်းရဲတပ်ဘက်ကပြစ်ခတ်ဖြိုခွဲတဲ့အတွက်ဆန္ဒပြသူ24ဦးထက်မနည်းဒဏ်ရာရအပြီးနောက်ရက်မှာပဲအခုလိုဆန္ဒခံဆန္ဒပြကြတာပါ။ဒီလိုမတိမငြိမ်အခြေအနေကြောင့်အာဒန်နဲ့မနိပူပြည်နယ်တွေကိုတနင်္လာနေ့မှာတွားရောက်မဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တဝက်ကြာခီးစဉ်ကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။ဝန်ကြီးချုပ်အာဘေဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတနိုင်ငံကြားလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားတာ
ပါ။ထိုင်းနိုင်ငံမှာတော့နာမည်ကြီးလာတဲ့အတိုက်ခံပါတီတဲ့ Future Forward Party ကိုဖျက်သိမ်းဖို့ရွေးကောက်ပွဲကော်မရှင်ကတောင်းဆိုပြီးမှပါတီခေါင်းဆောင်ကဘန်ကောက်မှာဒီနေ့ဆန္ဒပြကြဖို့ဆော်လိုက်ပါတယ်။အခုလိုဖျက်သိမ်းဖို့တောင်းဆိုပြီးဂျပန်အတွင်းမှာအနာဂတ်ရှေ့ဆောင်လို့အဓိပ္ပာယ်ထွက်တဲ့ဒီ Future Forward Party ခေါင်းဆောင်လူငယ်မျိုးဆက်သစ်ထနာသွန်ဂျန်ဂရွန်ဂရတ်ကကဘန်ကောက်မြို့မှာစန့်ကျင်ဆန္ဒပြဖို့ထောက်ခံသူတွေကိုအခုလိုတိုက်တွန်းလိုက်တာပါအသက်42နှစ်အရွယ်ထနာသွန်ဟာအရင်အာနာသိန်းစစ်အုပ်စုခေါင်းဆောင်ဟောင်းလည်းဖြစ်တဲ့ အသက်65နှစ်အရွယ်လက်ရှိဝန်ကြီးချုပ်ပရယုတ်ချန်တို့ခြားရဲ့အဆိုအရအတွက်အထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဖြစ်လာနေပါတယ်ဒီကရက်မတ်လရွေးကောက်ပွဲမှာဒီ Future Forward မျိုးဆက်သစ်ပါတီအနေနဲ့တတိယအမဲအများဆုံးမထင်မပဲရခဲ့ပါတယ်ဒီရွေးကောက်ပွဲမှာ2014ခုနှစ်တုန်းကအာဏာသိမ်းဖြုတ်ချခံခဲ့ရတဲ့အစိုးရပါတီ Freedom Time ကအမတ်900ရှိတဲ့အောက်လွှတ်တော်မှာမဲအများဆုံးရခဲ့ပေမဲ့ဒုတိယအောက်လွှတ်တော်မဲအများဆုံးရတဲ့စစ်တပ်ပါတီ Plan Project ကတော့စစ်တပ်စိတ်ကြိုက်ရေးဖွဲ့စည်းပုံတည်းရအထက်လွှတ်တော်မှာစစ်တပ်ခန့်အမတ်အများစုမဲနဲ့အသာရပြီးအစိုးရဘက်ကအုပ်ချုပ်လာနေတာပါဝန်ကြီးချုပ် Project ကတော့အခုလိုဆန္ဒပြပွဲတွေလုပ်ဖို့စီစဉ်တာကနှစ်ကုံကန်ဒီမှာမတင့်တော်တဲ့လုပ်ရဖြစ်တယ်။နှစ်သစ်မှာလူတွေသူ့ဟာသူပျော်ရှင်ခွင့်ရတဲ့အတွက်သတင်းတောက်တွေကိုပြောခဲ့ပါတယ်
။စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတဲ့ဥပဒေတည်တောင်းလွှဲမှုအရေးနိုင်ငံတကာညီလာခံ COP25 မှာတောက်ကြနေအထိဆက်ဆက်ညှိနှိုင်းတာတွေပြည်လည်မှုမရကြသေးပါဘူး။ဆိုင်ကလုံးမုန်တိုင်းတွေမိုးကောင်ရေရှားဖြစ်ရတွေနဲ့စံချိန်တင်အပူလိုင်းကြတာတွေအပါအဝင်ဥပဒေတည်တောင်းလွှဲမှုနဲ့ဆက်စပ်တဲ့သဘာဝဘေးရန်တွေတွေမကြုံစဘူးကြောက်ရောက်ထားတာကြောင့်ဒီအရေးကိုအမြန်ဆုံးကင်ကွယ်ဖြေရှင်းဖို့ကမ္ဘာတစ်ဝန်းတောင်းဆိုနေကြတာပါ။ဒီလာကအတွင်းသဘောထားကွဲကြတာကတော့အရင်ချိန်တွေကအတိုင်းပဲဒီလိုညဉ့်နက်မှုဖြစ်အောင်အများဆုံးလုပ်နေတဲ့ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကြဖြစ်ပါတယ်။ဖန်လုံတောင်းွေထုတ်လုပ်မှုကိုဘယ်နိုင်ငံကဘယ်လောက်ထိချွတ်ချတဲ့နဲ့ဥရောပဒီဖောက်ပြန်နေတဲ့ကမ္ဘာကြီးမှာနေထိုင်မှုလိုအပ်တဲ့ရန်ပုံငွေဒေါ်လာထရီလီယံပေါင်းများစွာကိုဘယ်လိုထည့်ဝင်ကြမယ်ဆိုတာတွေပေါ့အဓိကသဘောထားကွဲတာပါ။ဆင်းရဲပြီးဥရောပဒီပြောင်းလဲမှုတန်ကိုခံရနိုင်ခြေရှိတဲ့နိုင်ငံတွေနဲ့ဖန်လုံတောင်းွေထုတ်လုပ်မှုမှာကမ္ဘာနံပါတ်1နဲ့နံပါတ်4အဆိုးဆုံးဖြစ်တဲ့တရုတ်နဲ့အိန္ဒိယလိုနိုင်ငံတွေကြားသဘောထားကွဲလွဲချက်တွေဖြစ်လာတာကလည်းတိုးတက်မှုရဖို့အတားအဆီးဖြစ်နေပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုင်းနာဆင်ကြားရပါမယ်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားရင်ဆိုင်နေရတဲ့အပေါ်မြန်မာလူထုကြားမှာသဘောထားအမြင်အမျိုးမျိုးကွဲပြားနေကြတဲ့အထက်ရန်ကုန်မြို့ကန်တွေလည်းပါဝင်တာပါ AFP သတင်းဌာနကမေးမြန်းထားတဲ့ရန်ကုန်မြို့ကန်တချို့ရဲ့သဘောထားအမြင်တွေကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်ဖို့ယူရခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံတဟိတ်မြို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားပြီးဒီသမားဆယ်ရက်ကနေစနေရက်နေ့အထိ၃ရက်ကြာနှစ်နိုင်ငံကိုယ်စားလှယ်တွေကြားရှောင်လှည့်ချက်ပေးခဲ့ကြပါတယ်မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆက်ဖြစ်မဲ့အလားအလာတွေလည်းရှိတာကြောင့် ICJ မှာတရားရင်ဆိုင်နေစဉ်ကာလအတွင်းဒီလိုရက်တွေကိုတားဆီးနိုင်ရေးအတွက်ကြားပြတ်အရေးယူဆောင်ရွက်ချက်တွေကို ICJ ကချမှတ်ပေးဖို့ဂမ်ဘီယာနိုင်ငံကပန်ကြားခဲ့တာပါဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့တရားရုံးရှောင်လှည့်ချက်တွေမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းမသုံးစွဲတာကိုလည်းဂမ်ဘီယာဘက်ကထောက်ပြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသား၏ဝန်ကြီးတူအနေနဲ့ ICJ မှာလာရောက်ရှောင်လဲတဲ့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့6မိနစ်စာညှိကုံးချုပ်ရှောင်လဲချက်ထဲမှာတော့ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ကိစ္စကို ICJ အမှုစီရင်တဲ့ကနေပယ်ဖြတ်ပေးဖို့ဒါမှမဟုတ်ဂမ်ဘီယာကတောင်းဆိုထားတဲ့ဂျားပြတ်စီမံဆောင်ရွက်ချက်ကိုပယ်ချပေးဖို့တရားရုံးတော်ကိုတင်ပြပြောကြားခဲ့တဲ့အပြင်ဒီအမှုကနောက်ထပ်ပဋိပက္ခတွေကိုပြန်လည်ပေါ်ပေါက်လာစေနိုင်တယ်လို့လည်းသတိပေးပြောကြားခဲ့ပါတယ်အသက်89နှစ်အရွယ်ရန်ကုန်မြို့ကအငြင်းစားဝန်ထမ်းဦးစိုးသိန်းကတော့ ICJ မှာဆွဆွဲခံနိုင်ရတဲ့အမှုဟာအပြစ်ရှိတဲ့နှလောက်ရှိပေမဲ့အမှန်တရားဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်း ICJ တရားရုံးကြားနာမှုတွေပြီးပြောဆိုလိုက်ပါတယ
်ကျွန်တော်ဘက်ကတော့အမှန်တရားဖြစ်လာလိမ့်မယ်ထင်တယ်ဒါပေမဲ့အပြစ်မရှိဘူးလားဆိုတော့ရှိတဲ့နှလောက်တော့ရှိကြပဲလေလုံးလုံးတော်အောင်ကြပုံကွယ်ထားတာလည်းမဟုတ်ဘူးဟုတ်လားဒီဖြစ်ပျက်နေတဲ့အချိန်တည်းမှာဒေါ်လာစိတ်ဟုတ်လားတန်းကြီးကောက်ွယ်သိညလွန်လွန်ချီလွန်တာမျိုးတွေရှိတယ်ဆိုတာကိုတက်ပြောထားတာပဲကျွန်တော်ကတော့ဒေါန်ဆန်းစုကြည်ဘက်ကတော့ကလေးနဲ့ထောက်ပါတယ
်ရန်ကုန်ဒေသခံနောက်တူဖြစ်တဲ့မခင်ငိမ့်ဦးကတော့ရခိုင်မြောက်ပိုင်းဖြစ်စဉ်ဟာလူမျိုးရုံးတက်ပြတ်မှုအဖြစ်သူမမြင်ကြောင်းရှင်းပြပါတယ်
ဟိုလူမျိုးတုံးတက်ပြတ်လူမျိုးတုံးတက်ပြတ်တယ်ဆိုလို့ရှိရင်ကိုကလည်းအဲ့လူမျိုးတွေတရားမမရှိဘဲနဲ့ရှိနေရမှာပေါ့ကွာသူတို့လူမျိုးတွေလည်းအများကြီးပဲလေတို့နိုင်ငံထဲမှာဘေးနေရာဘေးဒေသပဲဖြစ်အဲ့တနေရာထဲမှာရှိရမှာမဟုတ်တာအဲ့တော့အဲ့ဟာကိုလူမျိုးတုံးတက်ပြတ်တယ်လို့မခံဘူးပြီးတော့ညီမတို့စီမှာတည်သွားတဲ့အရေအတွက်ကလည်းအဲ့လောက်ထိအများကြီးမဟုတ်ဘူးလူမျိုးတုံးတက်ပြတ်တယ်လို့ပြောရတော့တဲ့ရေထွက်တယ်လည်းမရှိဘူးအဲ့ကြောင့်အဲ့ရဲ့အတော်ကိုတော့သူတို့ဘက်ကဆွဆွေးတာတော့ဟိုအဲ့လူမျိုးတုံးတက်ပြတ်တယ်အထိပြောလို့တော့မရဘူ
းဘတ်စကားဂိတ်ကြီးကြပ်ရေးမှုဦးရဲကိုကတော့ICJ အမှုမှာမြန်မာဘက်ကအနိုင်ရလိမ့်မယ်လို့မြင်ပါတယ်
။ဗမာရဲ့အမြင်ကတော့ဗမာလူမျိုးကတော့ဗမာလူမျိုးဖြစ်ကြတဲ့အတွက်ကြောင့်မလို့။အဲလိုဗမာပဲနိုင်ရမှာပဲ။ ICJ ရဲ့ဆုံးဖြတ်ချက်ကလည်းဗမာကိုအနိုင်ပေးဖို့ပဲလက်ရှိအထောက်အထားနဲ့အရတော့ပေါ့နော်။နိုင်ကိုနိုင်ရမယ်။အဲလိုပဲဆုံးဖြတ်ပါတယ်။ဥပါတော့နော်
။ရိညာလေးထွက်ပြေးသွားရတဲ့စစ်တပ်ရဲ့လုံဆောင်ချက်တွေမှာလွဲမှားချက်တချို့ရှိကောင်းရှိနိုင်မှာဖြစ်ပေမဲ့ ကမ္ဘာနိုင်ငံရဲ့ဆွဆွဲချက်မှန်ကန်တယ်လို့သူမထင်မိကြောင်းမလင်းလင်းကြီးကတုံ့ပြန်ပါတယ
်ဆွဆွဲချက်ကိုတော့မှန်တယ်လို့မထင်ဘူးသူတို့ဒီနိုင်ငံကိုခိုးဝင်လာတယ်ခိုးဝင်လာတယ်ကြောင့်မို့ဒီနိုင်ငံမှာလည်းစင်းမြင်းစည်းကမ်းနေနေရှိပြီးသားအဲ့ဒါကြောင့်မလို့စစ်တပ်ကလည်းလုံတင်လုံထိုက်တာကိုလုပ်တယ်အချို့ချို့သောကိစ္စရဲ့ဒီမှာတော့ဗမာမှုယူတော့ရှိကောင်းရှိမှာပေါ့နော်ဒါပေမဲ့လုံတင်လုံထိုက်လို့လုပ်တယ်လို့ပဲမြင်ပါတယ
်ကမ္ဘာကဆွဲတင်ထားတဲ့အမှုကို ICJ ကဆက်လက်ကြားနာနေမယ်ဆိုရင်မြန်မာနိုင်ငံကလူအတိုင်းအဝဲနှစ်ခုကြားပြန်လည်အစ်စ်မြတ်ရေးကိုထိခိုက်စေမှာဖြစ်တယ်လို့လဲဒေါ်ဆန်းစုကြည်ကတရားရုံးတော်ကိုသတိပေးပြောဆိုခဲ့ပါတယ် ICJ တရားရုံးမှာကြားနာမှုလက်တလောပြီးဆုံးသွားပြီဖြစ်ပြီးဂမ်ဘီယာရဲ့ပန်ကြားချက်အပေါ်တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုတင့်လျော်တဲ့အချိန်မှာကျင်းညာမယ်လို့ခွန်ယုံတဘာပတိကပြောဆိုထားပါတယ်ခင်ဗျာ
သရရှင်များရှင်ဒီခိုင်ကြီးတွေမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့ရပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။ဆိုရာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်များလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကျူးဇူးပါတယ်ရှင
်။ဒီကနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုရခိုင်ပြည်နယ်ကစစ်ပေးဆောင်ဒုက္ခသည်တွေရဲ့အရေးဘက်ကိုလည်းကြည့်ကြရအောင်ပါ။ရခိုင်ဒေသမှာစစ်ပေးဒုက္ခသည်အရေးအတွက်တစ်နေ့တစ်နေ့ပိုများလာနေပြီးစားဝတ်နေရေးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့ကြားမှာပဲအထူးသဖြင့်အမျိုးသမီးတွေရဲ့တကူရေးကျန်းမာရေးနဲ့လုံခြုံရေးကိစ္စတွေကစိုးရိမ်စရာဖြစ်လာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရခိုင်ဒေသကစစ်ပေးအကူအညီတွေကိုကူညီမဲ့အလှူရှင်တွေလည်းလိုအပ်နေတဲ့အကြောင်းကိုတော့ VOA သတင်းတောက်စုစုကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းသူဦးရေ 96,000 ကျော်အထိရှိလာပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကထုတ်ပြန်ထားပါတယ်။စစ်ရှောင်းနေရသူတွေအတွက်အဓိကစားတောက်နေထိုင်ရေးကိုနိုင်ငံတကာကြက်ချီနေအဖွဲ့ ICRC နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တို့ကအကူအညီပေးနေပေမဲ့လုံလောက်မှုတော့မရှိသေးပါဘူး။စစ်ဆောင်သူဦးရေပုံများလာတဲ့အခြေအနေမှာမင်းမီလုံခြုံရေးကြောင့်လည်းကုညီမဲ့အဖွဲ့အစည်းတွေအနေနဲ့စစ်ဆောင်စခန်းတိုင်းကိုမရောက်နိုင်တဲ့အနေအထားဖြစ်နေတာပါ။ရခိုင်ဒေသမှာစစ်ဆောင်သူဦးရေတိုးလာနေပြီးစစ်ရေးပိရိခါတွေအချိန်ကြာမြင့်လာတာနဲ့အမျှဒုက္ခသည်စခန်းမှာနေထိုင်တဲ့အမျိုးသမီးတွေရဲ့လုံခြုံရေးဟာလည်းစိုးရိမ်ရဖြစ်လာတယ်လို့ရခိုင်ပြည်တွင်းကစစ်ဆောင်သူတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးအတွင်းရေးမှူးကိုစိုးစောထွန်းကပြောပါတယ်
။ဒီအခုကဒီစစ်ပိရိခါစခန်းအစ်ကိတည်းနဲ့ဆောင်နေကြတယ်ပေါ့နော်သူတို့မျိုးပုံမျိုးလေးတွေမှာဆိုရင်အစ်ကိဆောင်နေကြတာရှိတယ်အဲသူတို့ဆီမှာဆိုလို့ရှိရင်တော့ဒီဆောင်းလက်ဆက်အားပဲရှိသေးတယ်ဒီအမိုးအခါတွေမပြိနိုင်သေးဘူးအရင်အေးတဲ့အချိန်မှာဒါတွေအရေးပေါ်လို့တာပေါ့နော်ဟိုနောက်ထပ်လို့ရှိရင်တစ်ခုကကျတော့အမျိုးသမီးတွေနဲ့ပတ်သက်ပါတဲ့အခါကျတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီအရေးဖက်ဖွဲ့စည်းတွေတက်ပြီးတော့မရောက်ကြတော့တဲ့အခါကျတော့ဒီအမျိုးသမီးတွေအတွက်အဆုံးဆောင်ပစ္စည်းတွေကပုံမှန်ထပ်ပဲနေတာမျိုးတိတ်မရှိတဲ့နေရာတွေတော်တော်များလာတယ်အဲနောက်တစ်ခါကျတော့ဒီအမျိုးသမီးတွေရဲ့လူချုံမွေးဆိုင်တဲ့ကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့မှမေခွေးအစည်းအဝေးကမှပြန်ပြတာမရှိနေသေးဘူးပထမဆုံးကတော့အရှင်ကလာအမိငယ်ဆိုလို့ရှိရင်ပြဿနာမရှိပေမဲ့အခုလိုမျိုးနင်းနေရှိပြီးတော့မှကားတဲ့အချိန်မှာအမျိုးသမီးတွေအတွက်အထူးသဖြင့်အမျိုးသမီးငယ်လေးတွေအတွက်ကိုပို့ပြီးတော့မှဒီလူချုံမွေးဆိုင်ရာအစိုးရကပို့ပြီးတော့မှညစ်တယ်လာပါပေါ့နော်
ရာဦးဒေသကဆစ်ဆောင်စခန်းတစ်ခုမှာလည်းအိမ်အောင်စုတရားကျော်ရောက်ရှိနေပြီးသူတို့ရဲ့စားတောက်နေထိုင်ရေးနဲ့ဆောင်းတွင်းကာလမှာလိုအပ်တဲ့အခင်းအကာတွေအတွက်အလှူရှင်တွေလိုအပ်လို့နေပါတယ်
။ဒီမှာနေရတာကတို့တို့အဆင်မပြေဘူး။အမို့တွေလည်းမရှိအောက်ကအချင်းတွေလည်းမရှိအကာလည်းမရှိဖြစ်နေတယ်။ဒီမှာမိန်းမတွေကစောရတာကတော့လည်းတော့မလုံလောက်ဖြစ်နေတယ်။ကလေးတွေကဆိုရင်လည်းတော့ကြောင်လေးမတရားကျန်းမာရေးလည်းမကောင်းအောက်ကအခန်းရာမရှိအထက်ကအမို့ရာမရှိ
ကာဟာတဲ့ဒါလေးမလုံတလုံးကျင်းနေလို့ဆွဲရတာဒါကလေးအစင်းတဲအာကိအစကပြေးတယ်ပြေးရစီရဲအဲ့လောက်နဲ့လည်းမလုံမလားဆွဲရအနေနဲ့ကောဘာမှထောက်ပံ့တာကမရှိသေးဘူးအရင်ကလောက်ကိုင်းနေတဲ့တောင်ရအလုပ်ကိုပြန်လုပ်ချင်ကြပါမယ်နေမီလုံချုံကြီးအချိန်လေးကြောင့်မိသားစုလိုက်ထွက်ပြေးလာကြတဲ့ဆစ်ဆောင်သူတွေကတအူးဖြစ်တဲ့ထောက်ကျော်ကြီးက
ကိုငိုပြန်ရှင်လို့လေတော့မပြန်ရင်ဒီမှာနေရတယ်အစ တစ်စစ်နေလေ
စည်ရေးပြိပခရိချာအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဘဝတွေကပိုပြီးထိခိုက်တယ်ဆိုတာကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့အထွေထွေအတွင်းရေးမှူးနော်ဆဲဆဲကအခုလိုပြောပါတယ်
အမျိုးသမီးတွေကသူတို့ရဲ့လူအဖြစ်ကအမျိုးသားတွေနဲ့လည်းမတူဘူးလို့သူတို့တိမိခင်တွေပဲဒီဖြစ်ရရှင်လဲနေရွေးမှုပြုနေတဲ့အမျိုးသမီးတွေပဲဖြစ်ပါတော့သူတို့ရှိအလိုက်မှာလူအမှုတွေကမတူဘူးပေါ့နော်ဆိုတော့ကျမကြီးအရာကောပညာကြီးအရာကောပြုရှိဘဝလုံးချုပ်မှုအရာကောပြုရှိရင်လဲအတတ်ဖက်မှုကာကွယ်ပေးရမယ်ရန်နေရအရာကောပေါ့နော်အဲ့ဒီဟာတွေကအများကြီးရှိတယ်ပေါ့နော်ကျမတို့သာမန်လူထုပေါ့နော်ဒီမျိုးသွေးမှနေတဲ့လူကြီးတွေတော့မခံစားဘူးဆိုတော့ပို့ဆိုတာကတိုင်းရင်းသားဒေသမှာဖြစ်ပြီးရှောင်းနေဖြစ်ပြီးနေတဲ့လူတွေအတွက်ဆိုပို့ပြီးတော့မခံစားရပေါ့နော
်ရခိုင်ဒေသမှာတက်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဆစ်ဆောင်သူဦးရေမြပြလာပြီးထိခိုက်ဒဏ်ရာသိမ်းဆုံးသူတွေလည်းမြင့်လို့နေပါတယ်ဆစ်ဆောင်ဒုက္ခသည်တွေကိုလူမှုအရေးပတ်အကူအညီရေးအဖွဲ့တွေကထောက်ပံ့နေပေမဲ့လုံလောက်မှုမရှိသေးတာကြောင့်ရခိုင်ဒေသမှာအလှူရှင်တွေလိုအပ်လို့နေရလို့သူတို့ကဆိုပါတယ်
ရခိုင်ပြည်နယ်တွင်းကဆေးဘေးရှောင်နေသူတွေရဲ့အခက်အခဲနဲ့ကျန်းမာရေးလုံခြုံရေးလိုအပ်ချက်တွေအကြောင်းကိုစုစုကစုံစမ်းတင်ပြသွားတာပါရှင်။အခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကိုအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံကရောဘတ်ချန်တခုမှအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကိုအလုပ်ရှင်ရဲ့မြေးဆိုသူကတနက်နဲ့ပြည့်ဓာတ်နဲ့ထိုးခဲ့တာကြောင့်အလုပ်သမား၃ဦးဒဏ်ရာရသွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့အဲ့ဒီဖြစ်ရမှာဒဏ်ရာရသူတွေကိုတက်ဆိုင်ရာဆေးရုံတွေမှာကုသမှုပေးနေပြီးအခြေအနေစိုးရိမ်ရတယ်လို့ရွှေ့ပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်။အပြည့်စုံကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံခန်းကားခရိုင်ကုန်းစီတီကျေးရွာအမှတ်ခွနစ်ကရာဘာချမ်းမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေဟာအဆောင်မှာအိတ်နေကြတဲ့အချိန်အလုပ်ရှင်ရဲ့မြေးဖြစ်သူကမြန်မာနိုင်ငံသားရာဘာလုပ်သားတွေကိုတနက်နဲ့ဝင်ရောက်ပစ်ခတ်ခဲ့ပြီးဓားနဲ့လိုက်ထိုးခဲ့တာကြောင့်မြန်မာနိုင်ငံသား၃ဦးပြင်းထန်တဲ့ဒဏ်ရာရရှိသွားခဲ့ပါတယ်။လောလောဆယ်၂ဦးကတော့ခန်းကားဆေးရုံကြီးနဲ့ဖုခက်ဆေးရုံကြီးတွေမှာအရေးပေါ်ခန်းကိုပို့ထားရပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေကြောင်းခန်းကားခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်နဲ့ဦးမင်းဦးကပြောပါတယ်
။လုပ်ပါမီရှင်းလာတဲ့အချိန်မှာခန်းကမပြင်ပါဘူးခန်းထဲမှာအိမ်နေ။အဲ့ချိန်မှာအဲ့ဒီခန်းကတော့လုပ်ရှင်ရေးလို့ပြောတယ်။အဲဒီကနေ့တကားကိုတန်ကြောက်ဖွင့်နေတာဝင်လာပြီးတဲ့နဲ့တနက်နေ့ပြစ်ထားနေခုလို့ဆိုတာ။လုပ်ပြီးတဲ့နောက်တစ်ခါပြန်ပြီးတော့ပြေးသွား။ဆက်ပြေးအပြင်ဆက်ပြေးသွားပြီးတော့ပြေးသွားတဲ့အခါမှာအဲ့ဒီကနောက်ထပ်တစ်ယောက်ကိုနောက်တစ်ယောက်အဲ့နာအိမ်ရပါအဲ့တနက်နေ့ဒီကနေ့ပြရအောင်။သူကအဲ့မှာသူကလည်းအဲ့လမ်းမှာတော့ပြေးတော့တွေ့ရတယ်သူကတက်ပြီးတနက်နေ့ပြေးတော့အဲ့တော့၃ရက်ပြေးသွားပေါ့။အနက်က၂ရက်။ဟာတရားပေါ့။လက်ရှိကဖန်လာသေးုံမှာဒီဘောကန်ထဲမှာရှိနေရပြေးတယ်စိုးရင်ရတာပဲ။ဖုတ်ကက်သေးုံမှာတရားလေးအဲ့ဒါဘာနဲ့အုံင်းဖြစ်ဆန်းထုံးရတယ
်။အဲ
ဒီဘောကအဲ့ဒီဖုတ်ကက်မှာသူလည်းစိုးရင်ရတယ်။ဒါပေမဲ့အခုလောတဲ့ဆန်းကောင်းရှိတဲ့ဒီဘောကစိုးရင်ရတာ
။တနက်နေ့ဓာတ်တန်ရရသွားသူတွေဟာအသက်50အရွယ်ဥလန်ဝင်းအပါဝင်၃ဦးဖြစ်ပါတယ်။ရာဘာချန်အလုပ်သမားတွေကိုတနက်နေ့ပြစ်ခတ်သွားသူဟာအလုပ်ရှင်ရဲ့မြေးဖြစ်သူထိုင်းနိုင်ငံသားဖြစ်ပြီးမူရစေဝါ၃ဆွဲထားတယ်လို့ယူဆရကြောင်းအလုပ်သမားတွေကပြောဆိုခဲ့ပါတယ်။သူကတော့အခုချိန်ထိရဲတွေကဖမ်းမမိသေးဘူးလို့လည်းဆိုပါတယ်။အလုပ်သမားတွေနဲ့ပတ်သက်လို့မြန်မာတန်ရုံးကတန်ရာရှိကလည်းနောက်ရက်တွေမှာတွားရောက်ကြည့်ရှုပြီးဥပဒေကြောင်းအရအမှုဖွင့်ပြီးဆောင်ရွက်ပေးဖို့ရှိနေတယ်လို့လည်းဦးမင်းဦးကဆက်ပြောပြပါတယ်။မြန်မာလူသမားတွေဘက်ကတော့ဒီရာဘာတော်ထဲမှာပဲဆက်ပြီးအလုပ်လုပ်ရအောင်မှမို့အမှုဖွင့်ရင်သူတို့ကိုရန်ညှိုးထားမှာကိုလည်းစိုးရိမ်ကြောင်းကိုလည်းပြောပြခဲ့တယ်လို့ဆိုပါတယ်။အခုတနက်နဲ့ပြစ်ခတ်ခံရတဲ့လူသမားတွေဟာတရားဝင်အထောက်ထားဆက်ရက်ဆိုင်ရမ်းများရှိတဲ့မြန်မာလူသမားတွေဖြစ်ကြတယ်လို့လည်းဦးမင်းဦးကပြောပြခဲ့ပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြရအောင်ပါရှင်။မူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်စေပဲမအီတန်စင်ကကောက်နှုတ်တင်ပြပေးမှာပါ။
ရင်းစားဒုက္ခတဲ့ပြဿနာဟာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားကဘာသာရေးပဋိပက္ခမဟုတ်ဘူးလို့ဆိုင်းဆရာဘတ်ဒေးလက်နာပြောဆိုဆိုတဲ့ခေါင်းစဉ်နဲ့အာရူနာ Sakia Hita Tari, Twiso Mimeja Kanoja Samagro, Scroll.ima Payapari, Nimaring and Sisuya at Sang, Sesunin TV, the Limbe Pulari, Wayan Trinda, Padin Linaga, Indian and Titari Nangani Poma, Toka de Pisanaya, the Yamugushin Tari, Twiso Mimanga Pipari. လောလောဆယ်ဖြစ်ပေါ်နေတဲ့ပြဿနာမှာတရားမဝင်ရွှေ့ပြောင်းနေထိုင်မှုနဲ့အာဆာအကြံဖက်အဖွဲ့ရဲ့ပြောကားတွေပါဝင်နေလို့ဖာဒင်းလင်နာကထောက်ပြထားတာပါ။ရခိုင်ပြည်ပခစတင်ခဲ့စီမှာရရှိအတွက်ဖြေချဖို့ဒေါ်ဆန်းစုကြည်ဆွဲကဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂတွင်မှုချုပ်ဟောင်းကော်ဖီအန်နဲ့ကော်မရှင်ကကြံပြီးချက်တွေထွက်ပြီးတော့မကြခဲ့။ဩဂုတ်လ29ရက်နေ့မှာပဲအာဆာရဲ့တိုက်ခ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ထောက်ပြထားပါမြန်မာနိုင်ငံမှာမွတ်စလင်အများပြားရှင်တွဲနေထိုင်လာနေပြီးတော့အများစုကမြို့ပြမှာနေထိုင်သလိုဗမာစကားပြောပြောမြန်မာနိုင်ငံသားတွေလည်းဖြစ်တဲ့အပြင်ဗိုလ်ချုပ်အောင်ဆန်းနဲ့အတူလှုပ်ကြံခဲ့ရတဲ့သူတွေထဲမှာတော့မွတ်စလင်ခေါင်းဆောင်ဦးရာဇတ်ပါဝင်တာကိုလင်နန်ကထောက်ပြထားပါတယ်ဒါပေမဲ့ရိုဟင်ဂျာကိစ္စကတော့ထူးခြားပါတယ်ရိုဟင်ဂျာတွေကဗမာစကားလည်းမပြောသလိုဘင်္ဂလားဒေ့ရှ်ဘက်ကလူတွေပြောတဲ့ဘင်္ဂလီစကားပြောတဲ့အတွက်သူတို့ဟာရခိုင်မှာတသက်လုံးနေပါပေမဲ့လည်းသူတို့ကိုတရားမဝင်ခိုးဝင်လာသူတွေဖြစ်မြန်မာအများစုကမြင်ကြရလို့ဆိုပါတယ်ဒေါ်ဆန်စကီကိုအနောက်နိုင်ငံကသတင်းမီဒီယာတွေကဝေဖန်တဲ့ပုံမှာလည်းလက်နိုင်အမြင်ကိုစောင့်မရှိကမေးခဲ့ရမှာတော့ဒေါ်ဆန်စကီရဲ့လုပ်ပိုင်ခွင့်အချက်တဲဖြစ်နေတဲ့အကြောင်းကိုလက်နက်ကထောက်ပြခဲ့ပါတယ်2015မှာ NLD ပါတီအနိုင်ရခဲ့ပေမဲ့လည်းပြည်သူတွေရွေးကောက်တင်မြောက်ခံထားရတဲ့ဒေါ်ဆန်းစုကြည်ရဲ့ပါတီမဟုတ်ဖင်နဲ့မြန်မာစစ်တပ်ကတက်မတော်အကြီးကြီးရဲ့ဩဇာကိုပဲနာခံတာလို့ထောက်ပြထားတာပါဒုက္ခတွေပြီးဘင်္ဂလားဒေ့ရှ်မှာပဲဆက်နေမလားတကြနိုင်ငံကိုသွားချင်လားသူတို့ကိုဘယ်တကြနိုင်ငံကလက်ခံထားမှလဲမြန်မာနိုင်ငံကိုပြန်လာနိုင်မလားပြန်ကောပြန်လာခြင်းလားဆိုရဲမိကုနေရှိနေသေးပြီးတော့ဒုက္ခတွေပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းကိုရှာဖွေနေသေးပဲလို့ဘတ်တဲလင်နာပြောထားတဲ့တွေးဆိုရင်းမြစ်ချက်ကောင်းတို့ချက်ကိုတင်ပြလိုက်ရပါတယ်ရှင်တဟိမြို့ကိုသွားတဲ့ဒေါ်ဆန်းစုကြည်ကိုပြည်တွင်းကအပိဆွဲကောင်းစင်းနဲ့ဆောင်းမကိုတော့ straighttimes.com မှာဖတ်ရပါရှင်။မြန်မာစစ်တပ်ဟာ2019ခုနှစ်အောက်တိုဘာလကစပြီးတော့ရခိုင်ပြည်နယ်တွေကရင်းစောင်းမှုစနစ်ပေါ်မှာစနစ်တကျနဲ့ကျယ်ကျယ်ပြန့်ပြန့်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေဟာလူမျိုးတို့တပ်ဖြတ်မှုဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တာရောက်တည်ဆိုပြီးတော့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတာကြောင့်မြန်မာနိုင်ငံရဲ့အကျိုးကိုကာကွယ်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကနယ်သာလန်နိုင်ငံ The Hague မြို့က ICC နိုင်ငံတကာတရားရုံးကိုတွားရောက်ခဲ့တာလို့အရေးသားထားပါသည်။မြန်မာရဲ့သဘောထားနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့သဘောထားကကွဲပြားနေတာကြောင့်ရခိုင်မြောက်ပိုင်းမှာတကယ်ဖြစ်နေတဲ့အကြောင်းတွေကိုဒေါ်ဆန်းစုကြည်ကိုလည်းတွားပြီးတော့ရှင်းပြမှဖြစ်မယ်ဆိုပြောလေ NLD ပါတီပြောခွင့်ရဦးမျိုးညွန့်ကိုကိုကပြီးတော့ဖော်ပြထားပါသည်။ဒီမျိုးတော့တပြက်မှုဆွဆွဲချက်ကိုကာဝေပြောဆိုတာကြောင့်ဒေါ်ဆန်းစုကြည်ပေါ်မှာနိုင်ငံတကာတိုင်ဝမ်ကထားတဲ့သဘောထားအစိုးမြင်သွားနိုင်နေဆိုပေမဲ့လေသူတို့လိုမြန်မာနိုင်ငံဘက်ကရက်တည်ပြီးတော့ကာဝေပြောဆိုတာကိုမြန်မာပြည်တွင်းကတော့အားပေးထောက်ခံမှုတွေများနေလို့ဆိုပါတယ်2020ရွေးကောက်ပွဲအကြိုကာလမှာ ICJ နဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကိုထောက်ခံဆန္ဒပြပွဲတွေများစွာကျင်းပနေသလို NLD ပါတီပေါ်ထောက်ခံမှုတွေကလည်းခိုင်မာနေလို့ရေးသားထားတာကိုအချင်းချုပ်တင်ပြလိုက်ရပါတယ်ရှင်
မအီတန်စင်ပြောပြသွားတဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနှာစင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DPP ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာပုံမှန်ကြည့်ရှုနေကြ Intercept 70နဲ့ Mia Set 3တို့ကနေမိနစ်30စာနှစ်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်လန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလမီတာ190 kHz 1595တို့ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ဒီကနေ့ထုတ်လွှင့်ပေးမယ့်အမျိုးသမီးကန္တာအစား ICJ တရားရုံးအကြောင်းအထူးဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးသုတစုံလေအမေရိကန်တခွင်အစီအစဉ်နဲ့တူးဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကတော့
ဒီလိုင်းလေးစပါးဖြင့်စပါး၆ခန်းစစ်ပြီး၃နှစ်စပါးအစံတွက်ပြီးပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အစဉ်တန်းညှင့်မှုလို့ပါတယ်မြန်မာနိုင်ငံလူအချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်ပ
ါစပါးတွေအလေအလတ်မဖြစ်စေဘဲနဲ့အည်သွေးကောင်းမွန်ဖို့ခင်မီစက်ကရိယာတွေသုံးဆွဲတဲ့အကြောင်းစံကုံတွေများအသင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားချက်တွေကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအထူးအစီအစဉ်ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံကိုအမှုဖွင့်တိုင်ကြားထားတာကို ICJ နိုင်ငံတကာတရားရုံးကပယ်ဖျက်ပေးဖို့အပါအဝင်ဒီဇင်ဘာလ12ရက်နေ့ကဒေါ်အောင်ဆန်းစုကြည်ရဲ့နောက်ဆုံးလျှောက်လှဲချက်တွေက ICJ တရားသူကြီးတွေလက်ခံစင်စားဖို့ထိရောက်လွှမ်းမိုးမှုမရှိခဲ့တဲ့အကြောင်းနိုင်ငံတကာဥပဒေပညာရှင် Michael Becker ကသုံးသပ်ပါတယ် ICJ ရုံးမှာ၄နှစ်တာလက်ထောက်ဥပဒေအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့သူ Mr. Becker ဟာသူကိုယ်တိုင်လည်းမြန်မာနိုင်ငံကိုတခြားတနိုင်ငံကလူမျိုးရုံးတပ်ချက်မှုဆိုင်ရာသဘောတူစာချုပ်နဲ့ ICJ မှာအမှုဖွင့်တရားစွဲနိုင်တဲ့အလားအလားဆိုတဲ့စာတမ်းကို2018ခုနှစ်ကရေးသားခဲ့သူပါအခုလက်ရှိ Ireland နိုင်ငံ Dublin မြို့က Trinity College မှာဥပဒေဌာနလက်ထောက်ပါမောက္ခဖြစ်တဲ့ Mr. Becker နဲ့မတ်အင်ဂျင်နိုင်က Skype ကနေပြီးတော့တည်ထောင်ဆက်သွယ်မေးမြန်းထားပါတယ်ရှင
် So can you tell us how do you see
ICJ တရားရုံးကျမ်းစာပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အပိတ်လျှောက်လဲချက်ကိုဘယ်လိုမြင်လဲရှင
် So we had 3 days of hearings this week and as you said today Myanmar had the last word
ဒီနေ့မှအတွင်း3ရက်ကြာကျမ်းစာပွဲပြုလုပ်ခဲ့တဲ့နေရာမှာဒီနေ့မြန်မာဘက်ကဒုတိယကြိမ်မြန်လဲလျှောက်လဲချက်လုပ်ပါတယ်မိကွန်းကိုဖိအားမယ်ဆိုရင်ဒေါက်ဆန်းစုကြည်ရဲ့အပိတ်လျှောက်လဲချက်အတူတူသဘောမျိုးပဲတင်ပြသွားတာပါအဲ့ဒီမှာအချက်တစ်ချက်ကိုပဲသူကတင်ပြခဲ့ပါတယ်ပထမတစ်ချက်က ICJ တရားရုံးကနေမြန်မာအမှုကိုပယ်ဖျက်ပေးဖို့ဖြစ်ပါတယ်ဒီနေရာမှာကျွန်တော်အသေးစားပြောနိုင်တာကတော့သူပြောသလိုတရားရုံးကအမှုကိုပယ်ဖျက်ပေးဖို့ဆိုတာဖြစ်လာလိမ့်မှာမဟုတ်ပါဘူးအဖြစ်လို့လဲဆိုတော့အခုကြားနာတဲ့ကိစ္စကဓာတ်ပြစီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့ဖြစ်ပါတယ်ဒီချက်ကိုလည်းဂမ်ဘီယာဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်ဒီမှာကလူမျိုးတွေတပ်ဖြတ်မှုတားဆီးပစ်ပေးရေးစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုစီရင်ဖို့နှစ်များစွာကြာမှာဖြစ်တဲ့အတွက်လောလောဆယ်အခြေအနေတွေအခုထပ်ပိုပြီးဆိုးဝါးမသွားအောင်ထိန်းချုပ်တဲ့အနေနဲ့အရေးပေါ်ကြေညာချက်အမိန့်မျိုးထုတ်ပြန်ပေးဖို့ဖြစ်ပါတယ်ဒါကြောင့်တော့ဆန်းစုကြည်တောင်းဆိုသလိုမျိုးတရားရုံးကနေမြန်မာကိုကြားဖြတ်စီမံဆောင်ရွက်ချက်အတွက်မိန့်ချမှတ်ပေးဖို့လျှောက်ထားချက်ကိုပယ်ဖျက်ပေးပါဆိုတဲ့အချက်ကမဖြစ်နိုင်ပါဘူးနောက်တစ်ချက်ကတော့ဒီကနေ့ပြောသွားတဲ့အထက်မှာလေးနဲ့ထောက်ပြခဲ့တဲ့အချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာအရင်အတိတ်ကအခြေအနေတွေဘယ်လိုပဲဖြစ်ခဲ့ဖြစ်ခဲ့အခုတော့အခြေအနေတွေပြန်ပြီးကောင်းမွန်လာနေပြီလို့ဆိုရတယ်ပြန်လည်ရင်ကြားစီအစည်းအဝေးတွေအကောင့်ထဲပေါ်နေတာဒေါက်ဆန်းစုကြည်လုံးဝတုံ့နှုံမသွားတဲ့ဝင်ကြရီနေရပြည်ရေးအခြေအနေတွေဖန်ပြီးပေးနေတာစတဲ့အပြုသဘောဆောင်တဲ့အခြေအနေတွေကိုသူကပြောသွားပါတယ်အခြေအနေတွေကောင်းလာပြီဖြစ်တဲ့အတွက်ဆိုရင်ကအနေတွေအိမ်မှာမရှိတော့ဘူးအရေးပေါ်အခြေအနေမျိုးဆိုတာမရှိတော့တဲ့အတွက်ဂျားပြတ်စီမံဆောင်ရွက်ချက်ဆိုတာမျိုးမလိုအပ်ဘူးလို့ဒေါက်ဆန်းစုကြည်ကခုခံခြေပါခဲ့တာပါဒါပေမဲ့ဂျားပြတ်စီမံဆောင်ရွက်ချက်များအရေးပေါ်ထုတ်ပြန်ပေးဖို့အတွက်ဒီသက်အနေနဲ့တစ်ဖက်ကလျှောက်လဲတင်ပြထားချက်ကိုတကယ်တမ်းစဉ်းစားဆုံးဖြတ်ရမယ်တရားသူကြီးတွေပေါ့ဒေါက်ဆန်းစုကြည်ရဲ့ခုခံခြေပါချက်တွေလွှမ်းမိုးမှာမဟုတ်ပါဘူ
း So let's talk about prima facie
ဒီမေးချင်တာက prima facie jurisdiction ဆိုတဲ့တရားရုံးကဥပဒေကြောင်းအရာစီရင်ပိုင်ခွင့်ရှိမရှိဆုံးဖြတ်ပေးဖို့အချက်ကိုအဓိကအပြန်လဲလျှောက်လဲကြတဲ့အခါမှာမြန်မာဘက်ကဥပဒေပညာရှင်တဦးဖြစ်တဲ့ Mr. Christopher ကအဓိကခြေပါတဲ့အချက်ကဂမ်ဘီယာဟာ OIC ရဲ့တသိဉ္ဇဉ်အဖြစ်တရားစွဲတာဖြစ်တဲ့ဒါကြောင့်လူမျိုးတုံးတပြက်မှုစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ OIC ကိုစားပြုပြီးတော့ဂမ်ဘီယာဘက်ကတရားစွဲတာကိုမြန်မာဘက်ကတရားပြိုင်အဖြစ်သတ်မှတ်တုံ့ပြန်ဖို့မလိုဘူးစတာရီဖြစ်ပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင်
Well, I have to say I was. OIC ရဲ့စလမ်မြေပူပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အဖွဲ့ကိုကိုစားပြုပြီးကမ္ဘာနိုင်ငံကအစီအစဉ်တရားရုံးမှာမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုစာချုပ်ချိုးဖောက်မှုနဲ့တရားစွဲခဲ့တဲ့အချက်ကမှန်ပါတယ်။ဒါနဲ့ပတ်သက်လို့သိရသလောက်ဆိုရင်
FFM အစီရင်ခံစာရီနဲ့ပတ်သက်လို့ဘယ်လောက်ယုံကြည်စိတ်ချရမှုရှိမလဲဆိုတာကိုမေးခွန်းထုတ်သွားပါတယ်။ဒီ FFM အစီရင်ခံစာရီရဲ့အားသာချက်အားနည်းချက်တွေကဒီအမှုပေါ်မှာဘယ်လိုသက်ရောက်မှုရှိနေမလဲဆိုတာကို
Well, there are lots of complicated issues relating to this, and I'm glad you asked me about this because this is something that I study.
ဒီအမှုပေါ်မှာဘယ်လိုသက်ရောက်မှုရှိနေမလဲဆိုတာကိုမစ္စတာဘက်ကဘယ်လိုမြင်လဲရှင့်
Well, there are lots of complicated issues relating to this, and I'm glad you asked me about this because this is something that I study.
ဒီချက်ကိုပါမောက္ခရှက်ကဒီကနေ့မှအဓိကခုခံချိန်ပါခဲ့တာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာအဖြေရှိနေတာကအစီရင်ခံစာရီနဲ့ပတ်သက်လို့ဘယ်လို့ကျွန်တော်ကိုယ်တိုင်လေ့လာနေတဲ့ဒီကိစ္စကိုဆောင်ရွက်ဖို့စိတ်ဝင်စား တကယ်တမ်းစိန်ခေါ်မှုအခက်အခဲတချို့ရှိနေပါတယ်။ဒါကြောင့် ICJ တရားရုံးအတွက်ဒါမှမဟုတ်နှစ်ဖက်လုံးအတွက်အကျိုးပြုနိုင်မှုကျွန်တော်အကြံပြုချင်တာက SSM Mission စိန်ခံစားရေးပေါ်မှာအဓိကခြေပြုထားတဲ့ဒီလိုမှုမျိုးမှာဒီစိန်ခံစားရေးကိုပြုစုတဲ့အထက်ပါဝင်နေတဲ့ပုဂ္ဂိုလ်တဦးချင်းစီကိုတရားရုံးရှေ့မှောက်ခေါ်ယူပြီးတော့သူတို့အစဉ်ကစားပြုစုတဲ့နီးနာကိုစစ်ဆေးသင့်ပါတယ်။FMA mission အနေနဲ့မြန်မာနိုင်ငံနဲ့တွားပြီးစုံစမ်းခွင့်မရနိုင်တဲ့အတွက် mission ဥက္ကဋ္ဌပဲဖြစ်ဖြစ်အစဉ်ခံစားကိုဝိုင်းပြီးပြုစုခဲ့တဲ့ခြားသူတွေကိုပဲဖြစ်ဖြစ်တရားရုံးခေါ်ပြီးတရားသူကြီးတွေရောနှစ်ဖက်လုံးရဲ့ရှေ့နေတွေကပါမေးမြန်းခြင်းအဖြစ်ရှေ့ဆက်အမှုအတွက်အကျိုးဖြစ်ထွန်းစီမယ်လို့ကျွန်တော်မြင်ပါတယ်
မန္တလေးကျန်းမာရေးပါမောက္ခဥပဒေပညာရှင်မိုက်ကယ်ဘက်ကာကိုဆက်သွယ်မေးမြန်းထားတဲ့အထူးအစီအစဉ်ဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကို website လိပ်စာ burmese.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖြစ်စေပြန်ပြီးတော့လည်းနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။အခုသုတဆုံးလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတော့မှာပါ။ဒီတစ်ပတ်မှာတော့အမေရိကန်သမ္မတစီးနင်းနဲ့ Air Force လေယာဉ်အကြောင်းကိုကိုအောင်အောင်ကပြောပြပေးမှာပါရှင်။
Air Force One လေယာဉ်ဟာအမေရိကန်သမရကဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲ။သမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေရင်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force One လေရင်ကတော့သူ့အတွက်ဝင်းရင်ထဲကရုံးခန်းတဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေရင်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူအများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747 လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engineFeel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေရင်ဟာကဘာတစ်ပတ်သုံးမုန်တမုန်ကွာပွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေရင်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနင်းတဲ့လေရင်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားရင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force One ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်ရဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုရတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြေးစင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေးခန်းရုံးခန်းတွေရှိပါတယ်သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ် Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအေးရရှိပါတယ်သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမာရေးပေါ်မှာပဲအိတ်ကြရတာပါသမရစီးတဲ့လေရင်ဆိုပေမဲ့ဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစီအွေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ဖီကွက်တွေမမှောက်အောင်အထိန်ကွက်တွေလှုပ်ထားတယ်လို့ အစည်းအဝေးထိုင်ခုံဒီမှာဆိုရင်လေစီဘဲထိုင်ခုံကပတ်တွေကိုတွေ့ရမှာပါ။အဲဒီနောက်ကယ်ရက်ကတော့တမရယုံဖွဲ့ဝင်ဒီတမရလုံချုံကြီးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတမရ Bill Clinton လက်ထက်ကတမရနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါတယ
် I had to wake him upHe only had 2.5 hours sleep, so I came in and I went.
သူက2နာရီခွဲလောက်ပဲအေးရသေးတယ်။နှိုးကိုအချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးချိန်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမားကဒီလိုဆိုရင်မနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမားရဲ့ဓာတ်ရိုက်အမိန်ပေါ့ဗျာ
။လေအမှုတန်းကြီးအနေနဲ့သမားရီနဲ့အခုလိုနီးနီးကပ်ကပ်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိတမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။တမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was pretty much a regular standard. He didn't have any specific.
တမရဘော့စ်ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲ။သူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ဆောင်ပြီးပြင်ဆင်ပေးရပါတယ်
။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူဟာ1982ခုနှစ်ကနေ1989ခုနှစ်ထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတဲ့အလုပ်လုပ်ကင်ခဲ့တာပါ
။ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မတန်တပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါလေ။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအားလုံးပေါင်းမိဖို့တဲ့အခါခြေတစ်ဖက်အရင်ရှို့သွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝဲရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တယ်လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမရဂျွန် F. ကင်နေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရလင်ဒန်ဂျွန်ဆင်ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်စံတက်စာချိန်ဆခဲ့ဘူးပါတယ်။သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါRhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုတမရစီးနင်းလင်းရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကောင်းအောင်စီစဉ်တက်ဆက်ပေးနေတဲ့တုတ္တဆွန်လေးအမေရိကန်တစ်ခုအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်ပြီးသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ရပါမယ်ဒေါက်ခင်မြို့သက်အစီအစဉ်တက်ဆက်ထားပါရှင
်မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန်အထွက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ကရိယာတွေပိုးပြီးတုံးလာတာကြောင့်ပါလက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာစက်ကရီယာသုံးဆွဲနေတဲ့အခြေအနေကိုသိရအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဥမျိုးအောင်ကျော်ကိုမေးမြန်းပြီးပြန်ပြပေးမှာပ
ါဒီနေ့ဖြစ်မှာမြန်မာနိုင်ငံရဲ့ပြည်ပပြည်ပမှုဟာတန်ချိန်3တန်းပေါ့နော်3တန်းဆိုရဲအတိုင်းတာတစ်ခုရောက်သွားတယ်အဲ့လိုတခါမှ record မဖြစ်ဘူးတန်ချိန်3နာရီကိုတင်ပို့လို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လေဆိတ်ရေကထူးထူးခြားခြားတိုးလာတာတော့သိမရှိပါဘူးဒါကြောင့်ဆန်ထွက်တိုးလာရတာပါလေ
ထုံလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့အတောင်သူတွေမှာရိုးကောင်းမျိုးတန်သုံးဆွဲမှုနည်းနည်းလေးပိုလာတယ် ตรงช่วยอ่ะก็มันดูอวยเนี่ยสิชีลาเลยอะไรจะไปหมดนับย่อโอ้ใส่ยูยี่ไปมานี่ปัญญาไปนี่มาดูลาเลยเส้นนั้นสิลาเลยนี่เนี่ยเลยโอ้ใจเต็มมือเสียไปมาดูเงียรี่อ่ะกูนั่งงานยาวทั่วตัวเลยก็จะรู้ลูกตาชาบามัวจะรอลิสิงของมุขเชลาร์อะไรด้วยกูใจเต็มช่วยลิสต์ที่ปูบิโอตรงช่วยลาร์กูจะรีนี่ป่าวเงียร์ละมาทุลุจะจะดูเจลาร์เลย ยิ่งเป็นช่วยเลี้ยงคนใบหาเป็นสตาร์ปอลาร์เนี่ยดูเนื้อวัดดีอะกูมาเนื้อวัวสุดเลยเสียก้าวลงไปเนี่ยดูนี่ตัวเอ็ดดีเลยลงอ่ะปีบุษุนับป้าตัวมันนี่ตลาดเราดีทีวีวิจิมันเต็มเลยอะเลยกูข่ารอที่เนี่ยด้วยมาเสียก้าวขาเรียบปีบัวอยู่สบายพี่ตัวเราปนอ่ะไอ้ข่าจะรอสบายอยู่ตัวมันนั่นนี่นี่กันด้วยบุคเคกสิบยานอ่ะ อีสันจะดีอยู่ได้เลยสบายจันโอ้สู้จริงได้ยังว่าเลยกิสาเรื่องเชื่อเลยเนาะเราจะไปกันเลยยี่เดียดตีเนี่ยเชิงมายาดีรู้เหตุการณ์ได้ดีสิลาเรก้าจารู้ดีสบายชอบผู้ตระกูลสักครั้งยาดีต้องงานเรื่องเชื่อต้องเอาปีลาละก่อนเนาะมัวจันโอ้สบายชอบกันจะดีเลยเขมีจะดีเลยสิ่งนั้นจันโอ้สุดาเวียนนี่มีอยู่นักเท้าเนี่ยงาเหล่ากันดีจันโอ้นี่ปีนี้ยาลาบีโอนักเท้างานนี่กูมาเนี่ยสาบีโอ ที่นั่นพวกนั้นสบายชอบขันเสรีจันโอรุแต่ประมาณวิวสามวิวจันโอรุไม่ใช่แค่เด็กบ่เนาะเออเราเรียนอะไรกูชีวัยมาต้องใช้มุติมันยาวไปไหมดีไปต้องเนี่ยเราเป็นมาตัวลิ้วยาพิจารณาละบ่นาวิวที่ยุกี้อะชอบขันเสรีเวลาเลยไต้หวันอุรีอาญี่ปุ่นนี่ลาเลยอินเดียลาเลยบ่เนาะซาดิบิลูกชอบขันเสรีต้องใช้มุติเอาไปพิจารณาจันโอรุสันสบายเลยลุยนี่ตัวลิ้นเนี่ยก็เลย เดี๋ยวมาดีเดี๋ยวมาอยู่ยาเจ็ดเต็มมือสั่นนี่ปอนอ่ะเล่นเนี่ยยี่กูเนี่ยสั่นลุงเนี่ยเตะบีนช่วยลิซเนี่ยช่วยดาวน์ลิซเนี่ยก็เปลี่ยนนิพยามีนัวเนี่ยเนี่ยนับวิโรช่วยลาจีเนี่ยเนี่ยไอ้ดอมมาสบายพี่เด็กชิเนียนี่เส้นเนี่ยตะขายตีเย่ตีเย่กูเนี่ยเราด้วยมาเนี่ยอันเนี่ยพี่ตัวเรอลีลุยมันจะเนี่ยตัวเราปอนดีลุยเสียดีตรงเนี่ยข้าจะรู้ยี่เต็มมือลีลุยนี่ตัวลีกูเนี่ยตัวเรา จำนวนมีนารอดีสวัสดีเสียมาง่ายอย่างนู้นเราไปแต่ตาเราไปดูจำนวนสันสติมาสวัสดีชาวกันเจ้ากันดีสันสติเลยเสียงมีอะไรก็จะรู้ตัวรีดลีนุ่มเนี่ยอะไรปนน้องกาลาสุดาลีวัยแต่ปัญญาสุลเนี่ยอะไรก็จะรู้ดีสันสติไปเนี่ยจำนวนตาวนุ่มเลยทั้งมารีไปเนี่ยลีนุ่มดีจำนวนมีน้องเสียอย่างนู้นเราคู่ยอดว่าเลยทั้งหมดสิเนื้อวัวสุดาเนื้อเสียงง่ายอย่างนู้นต้องเสียอย่างนู้นเราก็หนี ยาดีรู้สูรู้เชนตัวต้มยำยาวลีนเวนตัวเรจีนี่อันนี้อาจารย์ก็ดูดีโยบ้าตัวเรจันนรู้ดีมีมาหนึ่งเงี้ยสันสวัสดิ์ทุลุงวัดนี่กูแต่งยิงแต่งตรงเส้นเราสิเลยไอ้รู้เสียกันน้องย้อนเงี้ยจันนรู้ว่าตรงนั้นป่าวเงี้ยเราแต่ดาวว่าเลยตรงนั้นจันนรู้ป้ามาเลี้ยงเด็กดีเอียดเด็กดีมาดูไปเนี่ยจันนรู้เอเทวตรงนั้นเปลี่ยนยาวแล้วเรตัวบอกเลย ไอ้เราจะบ้าตรงนั้นนี่อาจารย์มีอาภิสันต์นี่อาภิจิตรมังอาเดลูกย้อนลุยอะไรบ้างเนาะแต่อายุตัวนี้สามบ่ไอ้เราจะนรู้นี่เนี่ยข่าวเองนี่ที่มาปีบ้าเต็มบูรานี่เนี่ยจะตั้งเวลาสิ่งนี้ได้ในวิโรกูเรียนเรื่องย้อนเนื้อมูลเนื้อได้มีอยู่จังจะนรู้ดูเจริญอะไรอยู่จังนรู้เรื่องที่ท่องลงมือเนี่ยเนื้อต้องจะตั้งเวลาจับปองอะไรต้องนะจะนรู้แบบบ้ามันไม่ใช่แค่เป็นเนี่ยดูเจริญอะไรสุดเลยตัวลูกยาบาลี เอาเมื่อมาเนี่ยมาที่ตมิวจะลงเนี่ยนี่คือสัตว์ที่ต้องอะไรจะจังที่รู้ตัวจะลาละปะเนาะสรุปบรรลุสัตว์ที่ต้องเองเก่าเลยบรรลุนี้เป็นยังไงบูบิโอที่ที่เราลงให้เนี่ยอะไรเนี่ยเนี่ยเปรียบเปรียบไปบ้างจันนรู้อีสันสบายมาเนี่ยเนี่ยก็ไอ้สิ่งก็จีไรแต่พี่วิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจิวิจ ပြီးတော့ရိတ်တယ်ကွာခိုင်တွင်ထိမ့်သိမ့်မှုမှာစနစ်ချနာဖို့အရင်အရေးကြီးပါတယ်စဘာတွေကိုအချိန်နဲ့တပြေးညီခြောက်ဖို့တွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စဘာအကြီးကျယ်ကြီးမှာအဆိုတန်များတဲ့အတွက်ကြောင့် သူ့ကိုမပြတ်မစီအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျ6ခုဝတ်တာပေါ့နော်ဒါကြောင့်မလို့စပါး6ခန်းစစ်ပြီးလိုပါတယ်နီလိုင်းနဲ့စပါးအထက်စပါး6ခန်းစစ်ပြီးသုံးနဲ့စပါးဆန်တွက်ပြီးပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အဆင့်တန်းကြီးပြင့်မှုလိုပါတယ်မြန်မာနိုင်ငံလူအပ်ချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့လေယာဉ်တွေနဲ့ပတ်သက်ရင်ကုန်ထုတ်လိုင်းတွေစနစ်ကျဖို့ရေသွေးမြောင်းတွေစနစ်တကျဖို့အကွက်တွေကိုလည်းပြေချာစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရန်ရေးကြည့်ပါတယ်အဲအရာလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူစည်းတွေညှော်လာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးဆက်ကရိယာတွေဒါဆက်မှုလေယာဉ်ကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစည်းရေးတွေညှော်လာမယ်လူလုံအားလူအပ်ချက်တွေညှော်လာရင်ကျွန်တော်တို့နေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းတည်ချာချာအားစိုက်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေနည်းပညာပိုင်းတွေစက်ကရိယာပိုင်းတွေအပတန်လိုအပ်တယ်ဆိုကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြင့်ကျင်ရတော့ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော
်ဒေါက်ခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်နားဆင်ကြရတာပါရှင
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။အခုမနေ့ပိုင်းထုတ်လွှင့်ချက်အစီအစဉ်အစဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုတော့ကိုဝင်းမင်းကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်တစ်ခုလုံးကိုအောက်လွှတ်တော်တရားရေးကော်မတီမှအတည်ပြုပြီးအောက်လွှတ်တော်တစ်ခုလုံးမှမဲခွဲဖို့အစောဆုံးအနေနဲ့ရှေ့အပတ်မှာဖြစ်ဖို့လမ်းပွင့်သွားပါပြီ။ဒီမိုကရက်အများစုရှိတဲ့ဒီအောက်လွှတ်တော်ကော်မတီမှပါတီတွေဦးဆောင်မှုအတိုင်းထောက်ခံမဲ့23မဲ၊ကန့်ကွက်မဲ့18မဲနဲ့သမ္မတဒေါ်နယ်ထရမ့်ကိုအာဏာလွှဲသုံးစားလို့မှုလွတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုဆိုတဲ့အမှုနှစ်ခုနဲ့ဆွဲဖို့မနေ့ကပဲအတည်ပြုပေးလိုက်တာပါဒီအတည်ပြုလိုက်တဲ့အမှုနှစ်ခုဟာအခုတော့အောက်လွှတ်တော်ကိုရောက်သွားပြီမို့အဲ့ဒီမှာဆက်လက်ညှဉ်းပန်းဆွေးနွေးကြပြီးအောက်လွှတ်တော်တစ်ခုလုံးမဲနဲ့တရားစွဲသင့်မသင့်ရှေ့ဘက်ဗုဒ္ဓဘူးလောက်မှာဆုံးဖြတ်ဖို့အလားအလာရှိနေပါတယ်ခင်ဗျာအမေရိကန်နဲ့တရုတ်တို့မနေ့ကပဲတရားစီကြေညာလိုက်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာအမေရိကန်လက်ထမားတွေအတွက်တကယ်ကြီးမားတဲ့အကျိုးကျေးဇူးရစေပြီးပိုကြီးမားတဲ့လက်ထွန်ဆွဲတွေကိုဝယ်နိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တရုတ်နဲ့သဘောတူညီချက်ဟာတိတ်ကိုကောင်းလွန်တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့သမ္မတထရမ့်ကသူ့ရုံးခန်းမှာသတင်းတောက်တွေကိုပြောလိုက်တာပါ။ကွန်ဒွေဆိုင်ရာသဘောတူညီချက်ပထမအဆင့်မှာပါမဲ့စာသားတွေနဲ့တစ်ဖက်နဲ့တစ်ဖက်ကွန်ဒွေကွန်ဒီနောက်ထပ်ချမှတ်တာမလုပ်ဖို့သဘောတူလိုက်ကြပြီလို့နှစ်နိုင်ငံတာဝန်ရှိသူတွေကအသေးအကြေညာခဲ့ပါတယ်ခင်ဗျာ။ဒီထိနိုင်ငံ EU ကနေခွဲထွက်ရေး Brexit ကိစ္စပေါ်နိုင်ငံတွင်းမှာအကွဲကွဲပြားပြားဖြစ်နေရတဲ့အခြေအနေကိုပြန်ပြီးကုစားသွားမယ်လို့ဝန်ကြီးချုပ် Boris Johnson ကမနေ့ကပဲကတိပေးလိုက်ပါတယ်။ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရလိုက်တာကြောင့် EU ကနေ၈နှစ်ဇန်နဝါရီလကုန်မှာ question နဲ့လှုပ်ဆောင်ဖို့ခိုင်မာသွားပြီးဖြစ်တဲ့အကြောင်းဝန်ကြီးချုပ် Johnson ကပြောလိုက်တာပါ။ဝန်ကြီးချုပ် Johnson Conservative Party ကအမတ်နေရာ650မှာ365နေရာအနိုင်ရလိုက်တာဖြစ်ပြီးဒါဟာအရင်နာမည်ကျော်ပါတီခေါင်းဆောင် Margaret Thatcher ပြတ်သက်နိုင်ခဲ့ပြီးတဲ့1989ကဆိုရင်အကောင်းဆုံးရလဒ်ဖြစ်ပါတယ်ခင်ဗျာ။
စနေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.